ယခိုင်ပြည်နယ်ဗတိပက္ခကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေရဲ့ပြဿနာနဲ့အရင်စပါမယ်ရှင်။ဘင်္ဂလားဒေ့ရှ်ကိုရောက်ရှိနေတဲ့မွတ်စလင်အတိုင်းဝိုင်းဒုက္ခသည်တွေကိုနေရပြန်လည်ခေါ်ဆောင်ဖို့အရေးဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ပူးပေါင်းဆောင်ရွက်မှုလိုတယ်လို့မြန်မာသမ္မတရုံပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။လက်ရှိအချိန်မှာဘင်္ဂလားဒေ့ရှ်နယ်စပ်ကဒုက္ခသည်စခန်းတွေကိုမောင်နှောဒေသစုံစမ်းစစ်ဆေးကော်မရှင်အဖွဲ့ကတွားရောက်ဖို့စီစဉ်နေပေမဲ့လို့ဘင်္ဂလားဒေ့ရှ်ဘက်ကလက်မခံသေးဘူးလို့လည်းဆိုပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ကတင်ပြပို့ထားပါတယ်ရှင်။
ရခိုင်ဒေသပြည်ပကတွေအားလုံးဖြည့်ရှင်ဆောင်ရွက်ပြီးသွားရင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာပြည်တွင်းပြန်လည်ပို့ဆောင်သွားမယ်လို့ဘင်္ဂလားဒေ့ရှ်ပြည်ထောင်ဝင်ကြီးကမနေ့ကသတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုခဲ့ပါတယ်။မွတ်စလင်ဒုက္ခသည်တွေနေရပြန်လာဖို့အရေးစစ်စစ်ဆောင်ရွက်ရမှာဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ပူးပေါင်းဆောင်ရွက်မှုလည်းလိုတယ်လို့မြန်မာသမ္မတရုံပြောခွင့်ရှိသူဦးစောထေကအခုလိုပြောပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ပူးပေါင်းဆောင်ရွက်မှုအခုလိုတလေအရေးကြီးလို့ရပါတယ်။
ဟုတ်ကဲ့
နိုင်ငံလည်းလုပ်လို့ရအောင်ကျွန်တော်တို့ကမှရှိတဲ့လူတွေရဲ့ဒေတာဆက်လက်တွေကျွန်တော်တို့ပထမဆုံးစူပါဝက်ကိုစူပါဝက်ကိုကျွန်တော်တို့ကလုပ်ဖြစ်လို့ရတယ်။နောက်ဒုတိယအဆင့်နေနဲ့ကျွန်တော်တို့ဒီကထောင်ထားအဲတတိယအနေနဲ့ဒီဟာအနေနဲ့ကျွန်တော်တို့ကဒီသွားပြီးတော့ဟိုစီစစ် identify လို့ဖို့လို့ရတယ်။အဲလိုရရင်ကျွန်တော်တို့ဒီကလူတွေနဲ့တွေ့ဆုံပြီးတော့ identify လုပ်အောင် verify လုပ်အောင်ဒီလိုပို့လို့လေအဲ့ဒါပြီးတော့မှအရေးအတွက်ဘလောက်ဆိုတဲ့ဟာကကျွန်တော်တို့ကထွက်လာမှာဖြစ်တယ်။လူအားဖြင့်တော့ကျွန်တော်တို့လက်ခံနိုင်တယ်သို့တော့စစ်စစ်လေးပါလက်ခံ
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံမေးမြန်းပြီးရခိုင်ဒေသတွင်းစစ်တပ်ရဲ့နေမြေရှင်းလင်းရေးတွေမှာဒေသခံတွေကိုတပ်ဖြတ်တာအမျိုးသမီးတွေကိုမဒိန်းကျင်တာနဲ့နေအိမ်တွေကိုမိရှုဖျက်ဆီးတာတွေလုပ်ခဲ့တဲ့အကြောင်းလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကဖေဖော်ဝါရီလ3ရက်နေ့ကအစီရင်ခံစာတည့်ထုတ်ပြန်ခဲ့ပါတယ်။ဒီအခြေအနေကိုစစ်ဆေးဖို့အတွက်ဒုသမ္မတဦးမြင့်စွေဦးဆောင်တဲ့မောင်တော်ဒေသစုံစမ်းစစ်ဆေးကော်မရှင်ဟာပြည်ပကဖြစ်ရာဒေသတွေကိုတတိယအကြိမ်တွားရောက်စစ်ဆေးခဲ့တယ်လို့ကုလရဲ့ဒီအစီရင်ခံစာဟာဆွဆွဲမှုတွေပြင်းထန်လာတဲ့အကြောင်းလူ့ခွင့်ရေးကောင်စီကိုအခုတက်ရောက်နေတဲ့မြန်မာဒုနိုင်ငံသားဝင်ကြီးဦးကျော်တင်ကလည်းတုံ့ပြန်ပြောဆိုထားပါတယ်။လက်ရှိမှာမောင်တော်ဒေသစုံစမ်းစစ်ဆေးကော်မရှင်ဟာဘင်္ဂလားဒေ့ရှ်နယ်စပ်ကဒုက္ခသည်စခန်းတွေကိုတွားရောက်စစ်ဆေးဖို့စီစဉ်နေပေမဲ့လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလက်မခံသေးဘူးလို့ဦးစောထေကပြောပါတယ်။
သူတို့ကတမရဦးဆောင်တဲ့စုံစမ်းစစ်ဆေးကော်မရှင်ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားဖို့ကျွန်တော်တို့ညှိနှိုင်းနေတယ်။အဲဒါကိုကျွန်တော်တို့ဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံမှာရှိတဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရုံနဲ့ညှိနှိုင်းနေတယ်။ဘင်္ဂလားဒေ့ရှ်ဆက်ကလက်တလုံးအစင်မပြေသေးဘူးလို့ပြောတယ်။ကျွန်တော်တို့ကဒီနေ့ရတယ်ဒီနေ့သွားမယ်။မနေ့ကရမနေ့ကသွားပဲအများဆုံးသွားခြင်းနဲ့ဘင်္ဂလားဒေ့ရှ်ဘက်ကအစင်မပြေဘူးလို့ဟိုတာမတိကပြန်ကြားနေတဲ့အချိန်လေးဖြစ်တယ်။နောက်ဆုံးချိန်တွေက
ဟုတ်ကဲ့ဗ ారి မြအစင်မပြေတာဖြစ်ပါလေစောစောပိုင်းလုံးကဒီကော်ဖီအနန်ကော်မရှင်သွားထားတာရှိပါတယ်ခင်ဗျာဒီလက်ရှိမောင်တော်ဒေတာစောစန်းစစ်စစ်ကော်မရှင်ကြမှာဘာလို့အဲ့ဘက်ကိုသွားဖို့အစင်မပြေဖြစ်ရတာပါလဲခင်ဗျအ
ဲ့မေကောကျွန်တော်တို့ဘင်္ဂလားဒေ့ရှ်စံမကြီးကိုလည်းမေးနေပါတယ်ကျွန်တော်တို့လည်းအဲ့ဒီအခြေအနေကိုသိချင်နေပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်ကော့ပဇာဒုက္ခသည်စခန်းတွေကိုဖေဖော်ဝါရီလအတွင်း၄ရက်တာတောက်ရောက်လေ့လာခဲ့တဲ့မြန်မာနိုင်ငံလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ္စန်ဟီလီကလည်းစစ်တပ်ရဲ့နေမြေရှင်းလင်းရေးတွေဟာတူထင်ထားတာတက်ပို့ပြီးဆိုပါခဲ့တယ်လို့ပြောဆိုထားပါတယ်။အောက်တိုဘာလ9ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခါတွေနောက်ပိုင်းမှာမင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ပြေးတင်းရှောင်ခဲ့သူတွေကိုစစ်စစ်ပြီးတော့ပြန်လည်ခေါ်ယူသွားမယ်လို့မြန်မာအစိုးရဘက်ကပြောဆိုထားတာပါ။ဒါပေမဲ့လည်းတစ်ဖက်နိုင်ငံကိုရောက်ရှိနေတဲ့ဆိုတဲ့ဒုက္ခသည်အရေးတက်ဟာနိုင်ငံတကာနဲ့အစိုးရရဲ့ပြောဆိုမှုတွေဟာအတော်လေးကြွေးပြချလာနေတာကြောင့်ဒီဒုက္ခသည်တွေဟာမြန်မာနိုင်ငံကဟုတ်မဟုတ်ဆိုတာအရင်စစ်စစ်ဖို့လိုတယ်လို့အစိုးရဘက်ကတုံ့ပြန်ပြောဆိုထားပါတယ်ခင်ဗျာ။